ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကသူရကနှုတ်ထွက်ပြီးတောင်းဆိုဆန္ဒပြမှုတွေအားကောင်းလာနေတာကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့ဝန်တန်းလာစာတွေကိုတွန်းပြင်ပေးပြီးအိမ်တွေကိုလည်းအခမဲ့ပေးဝင်နေပါတယ်။မေလ၁ရက်နေ့ကစပြီးအနည်းဆုံးလာစာငွေကို600ရာခိုင်နှုန်းတွန်းပြင်ပေးမယ်လို့သမ္မတမာဒူရိုကတင်းငွေနေကရုံးမြင့်တန်ကြားကတင်ပြကြခဲ့ပါတယ်။အလို့သမားတွေအနေနဲ့အစားအသောက်အတွေ့ထောက်ပံ့ခြင်းအပါအဝင်အနည်းဆုံးလာစာငွေဗိုလီဗာ2သိန်းစီရကြမှာဖြစ်ပါတယ်။အဲ့ဒီငွေပမာဏဟာမှောင်ခိုငွေလဲနှုန်းအရအမေရိကန်ဒေါ်လာ50နဲ့ညီမျှပါတယ်။ငွေကြေးဖောင်းပွားမှုနှုန်းရာကနားနဲ့ချိန်မြင့်တက်လာနေတာကြောင့်အလို့သမားတွေရဲ့စုဆောင်းငွေတွေလည်းတဖြည်းဖြည်းပပျောက်ကုန်လာတဲ့အတွက်အခုနှစ်အတွင်းမှာတင်3ကြိမ်မြောက်လစာတုံ့ပြန်ပေးတာဖြစ်ပါတယ်။ရာနဲ့ချိန်တဲ့နေအိမ်တက်ခန်းတွေရဲ့တော့တွေကိုပြည်နယ်အတော်များများကအစိုးရတာဝန်ရှိသူတွေကပေးနေတာတွေကိုလည်းသမရကရုပ်တံကနေကြည့်ရှုခဲ့ပါတယ်။ဒီမိုကရက်တစ်စံနှုန်းတွေကိုချုပ်ဖောက်နေတယ်လို့ဆွဆွခံရတဲ့သမရအရာတို့ကနှုတ်ထွက်ပေးရေးတောင်းဆိုဆန္ဒပြမှုတွေအတွင်းဖြစ်သွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အပြည်လအတွင်းမှာလူပေါင်း30နီးပါးသေဆုံးခဲ့ပြီးဖြစ်ပါတယ်။